21ရာစုပင်လုံငင်းချမ်းရေးညီလာခံကြီးကိုအခုဒီတလနှစ်လအတွင်းမှာပဲအချိန်မဆွဲဘဲနဲ့ကျင်းပသွားဖို့ဒေါက်တာဆန်းစုကြည်ကပြောကြားတာရှိပါတယ်ရှင်။ဒီပေါ်မှာ Human Orlando ရဲ့အမြင်သိချင်ပါတယ်ရှင်
။ပင်လုံစာချုပ်ကဲ့သို့သောညီလာခံဆိုတာတော့သူပြောကြတာကြားလာပြီပေါ့နော်။ကျွန်တော်အဲ့ဒါနဲ့ပတ်သက်ပြီးတော့အများကြီးကြိုဆိုပါတယ်။ဒါဝန်တာစရာတကယ်ဖြစ်မြောက်လာတဲ့ဆိုရင်ဒါတိုင်းလက်ဒီအလုံးကလည်းတက်ခံထားတဲ့ဟာတစ်ခုပဲပဲနော်။အဲ့ဒီရှိရှိချက်ကတော့ဒီစစ်မှန်တဲ့ပြရပြစုဆောက်ရည်အတွက်ပေါ့လေကျုံညီလာခံမဲ့လို့ကျွန်တော်အဲ့လိုပဲမြင်တာလေ
ဟုတ်ကဲ့ဟုတ်ဒီညီလာခံနဲ့ပတ်သက်ပြီးတော့အရင်ဆုံးဖို့ဘာတွေဆောင်ရွက်တဲ့လို့မြင်ပါလဲဒီညီလာခံကဘယ်လိုပုံစံဖြစ်တဲ့လို့ရောဥမဲ online တို့မြင်ပါလဲရှင
်ဒီညီလာခံကတော့ပေါ့လေကျွန်တော်အများအမ်းပြောနေကြ all inclusive ပေါ့နော်အလုံးပါဝင်တဲ့ညီလာခံမျိုးဖြစ်ဖို့တော့လိုအပ်တယ်လေဒါပြီးတော့အခုကတော့တပြည်လုံးအပြစ်ခံရစေရေးသူတို့တိစမှာကျွန်တော်သဘောထားတော့နော်ချစ်ဖွဲ့နဲ့လက်မထိုးခဲ့တာနဲ့ပုံမှာအဲ့ဒါတပီလုံးလို့လည်းကျွန်တော်တို့မကော်ဘူးနော်အခုလုံမဲ့ပင်လုံးရဲ့တိုးတော်ညီလာခံဆိုတဲ့ဟာလေသူပြပင်လုံးပေါ့နော်အဲ့ဒါကိုဒီပြခရဆီထိုးတဲ့ချစ်ဖွဲ့ကမကော်ဘူးလေဖွဲ့အလုံးပါဝင်တဲ့တိုင်းနယ်လူမျိုးအလုံးပါဝင်တဲ့ညီလာခံမျိုးကျွန်တော်အဲ့လိုဖြစ်စေချင်တယ်စစ်မှန်တဲ့ပြစ်ခတ်ရစီတို့တဲ့စိန်ခေါ်ချက်ကိုကျော်လွှားနိုင်ပြီးမှသာလင်ပင်လင်စာချုပ်ကဲ့သို့သောညီလာခံကိုကျွန်တော်လုပ်နိုင်မယ်လို့ကျွန်တော်မြင်ပါတယ်နော
်ဟုတ်ကဲ့ဒီညီလာခံကြီးကိုကျင်းပဖို့ဆိုလို့ရှိရင်ဒါတက်နဲ့ညှိရမှာတက်နဲ့လည်းညှိရမယ်ဆိုပြီးတော့သုံးသက်တာတွေလည်းရှိပါတယ်ရှင်ဥမန်အွန်လိုင်းတို့ရဲ့အမြင်ကရောရှင
်ဒီကစိန်ခေါ်မှုကတော့ဒီဗကွေးဥစည်းချုပ်ဥဆောင်တဲ့ပေါ့လေဒီတမတော်ကနေလိုက်လိုက်လဲလဲတစေတနာတန်တန်နဲ့ပါဝင်ဖို့အရေးကြီးပါတယ်တိုင်းနာရီတကယ်ရှိမှတဲ့ပြည်ရင်းငင်းငင်းကိုလိုချင်တာဖြစ်တယ်။တမတော်ကတော့ဒုတာဝန်အရေးသုံးပါးကိုထမ်းဆောင်ရမှာပဲ။ဒုတာဝန်အရေးသုံးပါးကိုလှုပ်ဆောင်ခြင်းပဲဖြစ်တယ်ဆိုပြီးတော့တိုင်းနာဒေသတွေမှာတိုက်ပွဲတွေဆင်တာ၊ထိုးစစ်တွေဆင်တာ၊တိုင်းနာတပ်တွေရှိတဲ့နေရာကနေခိုးနေရာဒီနေရာဆောက်ပြီးပါစသဖြင့်ရဲစခန်းတွေပြီးနေတာဒီစိန်ခေါ်မှုအကြီးဆုံးကတမတော်ကပဲဖြစ်ပါတယ်။ကြောင်တမရကိုတော့မဖြစ်မနေပါလေစေတနာသန်းသန်းနဲ့ပါလေပါဝင်လာဖို့ကိုအတိတ်ကလောက်ရမှာဖြစ်ပါတယ
်ဟုတ်ကဲ့တနေကလုံးပြစ်ခတ်ရစဲရေးစာချုပ် NCA မှာလက်မှတ်မထိုးရသေးတဲ့အဖွဲ့တွေအားလုံးကိုလည်းပါဝင်လာအောင်ဖို့ကြိုးစားမယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်ဆိုတော့လေဒီအဖွဲ့တွေပါဝင်လာရေးမှာဟိုအခက်အခဲတွေများရှိနိုင်မလားဟိုဥမဲ online တို့ဘယ်လိုများမြင်ပါလဲရှင
်ဒီဥစ္စာလက်မှတ်မထိုးရသေးတဲ့အဖွဲ့အထူးသဖြင့် UNFC ကတော့ထုတ်ပြန်ကြေညာချက်တော့လုပ်ခဲ့ပါတယ်နော်ဒီအလုံးပါဝင်ဖို့အတွက်တော့ဒေါက်ဆွန်ကြီးလက်တွဲပြီးတော့တကယ်စစ်မှန်တဲ့အဖြစ်ကရစီရဖို့အတွက်တော့သူတို့လည်းကြိုးစားပါမယ်လို့ပြောတယ်။ဒါအတိတ်ကတော့အခုလက်မထိုးခဲ့တဲ့ပြစ်ခတ်ရစီကလက်မမထိုးတဲ့တိုင်းသားတွေလက်မခံနိုင်တဲ့အချက်တချို့ရှိပါတယ်။ဘာဖြစ်လဲဆိုတော့ဒီ NCA မှာတမရော်ကတကယ် inclusive တည်ထောင်ချက်မဖြစ်ဘူးပေါ့နော်။ကာကွယ်ရေးဦးစီးချုပ်ကိုတိုင်ကလက်မထိုးတဲ့စာချုပ်မျိုးမဟုတ်တဲ့အတွက်ကြောင့်တို့တောင်းရေးသုံးပါးနဲ့တမတော်ကညီလွတ်နေပါတယ်။တိုင်းသားဒီသက်မှာရှိနေတဲ့ဥမာတမတော်ပေါ့နော်။အဲ့ဒါကညီခွာပြရမယ်၊ဆုပ်ပြရမယ်၊မူတာနေရာပြန်နေရမယ်။အဲ့ဒါမျိုးကြီးဖြစ်မှသာလျှင်တန်တစ်ဖက်ထိတွေ့မှုမရှိဘဲနဲ့ငင်းငယ်ရေးကိုရဖို့ပထမအဆင့်ဖြစ်မှာ။တိုင်းသားလည်းကဲတော့လည်းအားစုပြီးအားလုံးကပါဝင်နိုင်ဖို့အတီးကပြန်ဆမှာဒီပြစ်ခတ်ရစေကိုပြင်တဲ့ပြစ်ခတ်ရစေမျိုးဖြစ်ဖို့လိုချင်လို့မြင်ပါတယ်
ဟုတ်ကဲ့အရင်အစိုးရလက်ထက်မှာတော့ကဒီကိုကန်တို့တောင်းတက်မတော်တို့ AA ရခိုင်တက်မတော်တို့ကို NCA လက်မှတ်ထိုးဘက်မှာပါဝင်ခွင့်မပြုခဲ့တာတွေရှိပါတယ်ဆိုတော့အခုရောဒီအဖွဲ့၃ဘက်ပါဝင်လာရေးကိုဘယ်လိုမြင်ပါလဲရှင
်ဒီအဖွဲ့၃ဘက်က UNFC အဖွဲ့မှာပါတယ်ဒီ၃ဘက်ကိုပါနိုင်ဘူးဆိုရင်တော့တကယ်ငင်းငင်းကိုရနိုင်မှာမဟုတ်ပါဘူးငင်းငင်းလက်မှတ်ထိုးတဲ့ဒီအဖွဲ့တွေကိုအပြုတ်တိုက်မယ်ဆိုတော့ဒီရဲ့ကျဲနဲ့လှုပ်တဲ့ဟာဖြစ်တဲ့အတွက်ကြောင့်ဒါ UNFC နေနဲ့ကတော့အဲ့ဒါကိုလက်မခံနိုင်ဘူးပေါ့နော်ကျွန်တော်ရဲ့သဘောထားလည်းအဲ့ဒီတိုင်းပါပဲအဖွဲ့အစည်းအလုံးပါဝင်တဲ့ဟိုဒီဆွေးနွေးပွဲမျိုးတုပ်ပြီးတော့တကယ်စစ်မှန်တဲ့ပြစ်ခတ်ရစီရလုံနိုင်မှသာလျှင်တနိုင်ငံလုံးကိုလွှမ်းခြုံတဲ့ပြစ်ခတ်ရစီဖြစ်မှာဖြစ်ပါတယ
်ဟုတ်ကဲ့မြန်မာပြည်ငြိမ်းချမ်းပြီးတော့ဖက်ဒရယ်ပြည်ထောင်စုပေါ်ပေါက်လာမယ်အလားအလာဟိုဘလောက်ထိမြန်နိုင်မယ်လို့ဆရာဦးမန်းအွန်လွန်တို့မြင်ပါလဲရှင
်အဲ့ဒီကတော့ခံမှန်းလို့မရပါဘူးနော်ပထမဦးဆုံးကဖက်ဒရယ်ပြည်ထောင်စုစစ်စစ်ဖွဲ့စည်းပုံခြေကဥပဒေကိုပြုစုရအောင်မှာဖြစ်ပါတယ်တိုင်းနာဒီအလုံးလက်ခံတဲ့ဖက်ဒရယ်ပြည်သူ့ဖွဲ့စည်းပုံခြေကဥပဒေတစ်ခုဖြစ်ပြီးမှသာလျှင်ပေါ့နော်ဒီဖက်ဒရယ်ပြည်သူ့တစ်ခုကိုသွားလို့ရမှာပါအဲ့ဒါကြောင့်ဒေါက်ဆောစုကြည်ဦးဆောင်တဲ့ NLD အစိုးရအတွက်ကစိန်ခေါ်မှုတွေက အများကြီးပထမအနေနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးကိုအရင်လုပ်ရမယ်ပြစ်ခတ်ရေးစည်းကိုလုပ်ရမယ်ဒုတိယကကွန်စတီတူရှင်းတစ်ခုကိုဆွေးရမယ်ဒီလောက်ကဲ့သို့သောညီလာခံမှာရေဘူးရအပြင်ပေါ်လေဘယ်လိုဖရပီအောင်စုလို့ဖြစ်ခြင်းတည်းဆိုတော့အဲ့ဒီမှာဆွေးနွေးကြဖို့လိုအပ်ပါတယ်အဲ့ဒီပြီးမှအဲ့ဒီမူအပြင်သဘောတူတဲ့ပုံမှာဖွဲ့စည်းပုံအခြေခံဥပဒေအစ်စ်တခုကိုဆွဲရမှာဖြစ်ပါတယ်ကျွန်တော်တို့အဲ့လိုပဲမြင်ပါတယ်နော
်ခုလိုဖြစ်ကြပေးတဲ့ဆရာဦးမင်းအွန်လိုင်းတို့ကျေးဇူးတင်ပါတယ်ရှင်